နည်းပညာတွေတိုးတက်ပြောင်းလဲလာတာနဲ့အမျှသဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းပါးစေမဲ့နည်းပညာတွေကိုလည်းသိပ္ပံပညာရှင်တွေကတစ်မျိုးပြီးတစ်မျိုးဆန်းသက်တည်ထွင်လာနေကြတာပါဆွီဒင်နိုင်ငံကအသေးအနံနဲ့အစားအသောက်ကုန်ပစ္စည်းမျိုးစုံရောင်းချတဲ့ IKEA Supermarket ကုမ္ပဏီကြီးရဲ့ဆန်ခွဲတစ်ခုကစင်နေအတန်းနေရှိရမှာစားသုံးသူတွေကစီကားတက်မြဲစွာဝယ်ယူနေကြတဲ့နောက်ွယ်မှာအစင်းမြင့်နည်းပညာတွေတစ်ခုကိုဆန်းသက်တည်ထွင်လာကြပြန်ပါပြီအဲ့ဒီအစင်းမြင့်နည်းပညာအသစ်ကတော့အသေးအနံနေနဲ့ဆိုင်မော်တင်ရောက်တဲ့တခြားအစားအသောက်ကုန်ပစ္စည်းတွေကိုအမတ်တစိတ်တက်တဲ့နေရာမှာတမယိုးကြဒစိတ်ပြားတွေစတစ်ကာတွေပလတ်စတစ်အိတ်တွေနဲ့ထုတ်ပြီးရောင်းချတာမျိုးမဟုတ်ဘဲတဘာဝမြေဩဇာသုံးပြီးစိုက်ပျိုးထုတ်လုပ်တဲ့ကစွန်းဥတွေနဲ့ထောပတ်သီးတွေကိုလေစာရောင်ကြီးနဲ့ဒစိတ်တက်ပြီးဈေးကွက်မှာတင်ရောက်တဲ့နည်းပညာဖြစ်ပါတယ်ဒီဒစိတ်အစ်စ်တက်တဲ့နည်းပညာကိုမနစ်ဒီဇင်ဘာလကစပြီးကနဦးစံတက်ကာလအဖြစ်စတင်အသုံးပြုခဲ့တာမှာလာမယ့်မတ်လကုန်အထိတက်တန်းတိုးမြင့်ထားပါတယ်ဒီနည်းဟာအစစ်မြင့်နည်းပညာတွေတစ်ခုဖြစ်ကြောင်းIKEA Sweden company ရဲ့ပြောခွင့်ရပုဂ္ဂိုလ် Peter Hack ကပြောပါတယ
်။ It's a new technique and we are being searching for a smarter way of branding our products.
ဒီနေ့ဟာကျွန်တော်ရဲ့ industry ကိုတမှုထူးကြတဲ့ပိုပြီး smart ကြတဲ့ဒစိတ်တန်နည်းဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဟာအစည်းအညံတွေကိုထုတ်ပို့တဲ့နေရာမှာမလိုအပ်တဲ့ plastic ပစ္စည်းတွေအလွန်ကြုံသုံးနေကြတယ်လို့ထင်လို့ဖြစ်ပါတယ
်။နည်းပညာသစ်စမ်းသပ်တည်ထွင်နိုင်မှုအတွက် IKEA Sweden company ဟာ Netherlands အခြေစိုက်EOSTAR ဆိုတဲ့ကုန်ပစ္စည်းဖြန့်ချီရေးကုမ္ပဏီနဲ့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒီနည်းပညာအသစ်ကိုတော့တဘာဝအတိုင်းကုန်ပစ္စည်းအမှတ်တံဆိပ်တတ်တဲ့နည်းလို့ခေါ်ဆိုကြပါတယ်။အာမပြင်းလာတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ကိုအသုံးပြုပြီးတစ်တီးဒါမှမဟုတ်တခြားဟင်းချက်အသီးနှံတွေရဲ့အပေါ်ရန်အခွန်တွေအပေါ်လေဆာရောင်ကြီးနဲ့ထိုးပြီးကုန်အမှတ်တံဆိပ်တက်လိုက်တာဖြစ်ပါတယ်။လေဆာနဲ့ထိုးပြီးတက်လိုက်တဲ့တံဆိပ်ထဲမှာအဲ့ဒီတစ်တီးဒါမှမဟုတ်အသီးနှံဟာဘာအမျိုးအစားဖြစ်တဲ့ဘယ်နိုင်ငံကထုတ်လုပ်တယ်ဆိုတဲ့သင်္ကေတကုတ်တွေပါလာပါတယ်ဒီနည်းပညာအသစ်ကိုအသုံးပြုတဲ့အတွက်တစ်သီးနဲ့ဟင်းချက်အသီးအနှံတွေရဲ့အနှံ့အယတာနဲ့ကြာရှည်ခံမှုဟာပြောင်းလဲသွားခြင်းမရှိဘူးလို့ Peter Hack ကပြောပါတယ
် It gives the product a natural light a bright light which make the pigments of the fruit skin
ဒီနည်းကအသီးအနှံတွေရဲ့အခွန်ပေါ်မှာသဘာဝကျကျအမှားတားလေးဖြစ်သွားစေတယ်နောက်ပြီးတော့ဒီနည်းကအရန်ကိုနုညံ့စိမ်မွေးလွန်းတော့အသီးနှံတွေရဲ့အပေါ်ရန်အခွန်တက်ကြော်ပြီးအထက်ကိုဘယ်လိုနည်းနဲ့မှဖောက်ဝင်မသွားသလိုအသီးနှံတွေရဲ့အရသာကိုလည်းလုံးဝပြောင်းလဲမသွားစေပါဘူ
းအခုတည်ထွင်ထားတဲ့ခေတ်မီနည်းပညာကိုအသုံးပြုခြင်းအပြင် IKEA ကုမ္ပဏီအနေနဲ့တဘာဝမြေဩဇာသုံးပြီးစိုက်ပျိုးထုတ်လုပ်တဲ့သူတို့ရဲ့အသီးနှံတွေနဲ့တခြားအသီးနှံတွေကိုခွဲခြားရောင်းချနိုင်တယ်လို့စတစ်ကာတွေပလတ်စတစ်တွေဝယ်ယူရတဲ့အသုံးစရိတ်ကိုလည်းရှင်းချနိုင်မှာဖြစ်ပါတယ်EOSTAR ဖြန့်ချီရေးကုမ္ပဏီက2015ခုနှစ်အတွင်း IKEA Sweden ကုမ္ပဏီကိုတဘာဝမြေဩဇာအသုံးပြုပြီးစိုက်ပျိုးထားတဲ့ထောပတ်တိအလုံးရေ9သိန်းခွဲနီးပါးရောင်းချခဲ့တာမှာအဲ့ဒီအရေးအတွက်ကိုထုတ်လုပ်ဖို့အတွက်ကီလိုမီတာ100ကျော်ရှည်တဲ့ plastic 8အလိတ်ကိုသုံးဆွဲခဲ့ရတယ်လို့ဆိုပါတယ်။အဲ့ဒီအချိန်တုန်းကတော့အသေးနာနဲ့ကြာရှည်ခံမှုအတွက် plastic တွေကိုမဖြစ်မနေအသုံးပြုခဲ့ကြရတာပါ။ဒါပေမဲ့တဘာဝနီလာအတိုင်းကုန်အမတ်စိတ်တွေတတ်တဲ့နည်းပညာကိုတီထွင်အသုံးပြုတာဟာအဲ့ဒီလိုမလိုအပ်တဲ့ကုန်ကြမ်းစိတ်တွေရှော့ချနိုင်ရေးအတွက်ဖြစ်တယ်လို့ Peter Hack ကပြောပါတယ
် The plastic branding there is of course there is positive things with it some products really you help the shelf life with specific material
plastic နဲ့ထုတ်ပြီးတစိတ်တက်တဲ့နီးကတော့ကောင်းတာတွေလည်းရှိပါတယ်အဲ့နီးနဲ့တင်ရောက်တဲ့အခါဆိုင်မှာအသီးအနှံတွေပိုပြီးတာရှိခံပါတယ်ဒါကြောင့်ဒီနီးနဲ့ထုတ်တာကိုကျွန်တော်တို့အနေနဲ့မဆန့်ကျင်ပါဘူးသူမဲ့တချို့နေရာတွေမှာကြာတော့အသီးအနှံတွေပူခံစီအောင်ဆက်တန်းစီအောင်လုပေးတာမျိုးမဟုတ်တဲ့အတွက်ဒီနည်းကမလိုအပ်သလိုဖြစ်နေပါတယ်ပလတ်စတစ်နဲ့ထုတ်ပြီးတင်ရောက်တာကအကုန်ကြလဲပူများပါတယ်ပြီးတော့ဒီလိုထုတ်ထားတာကတခါတလေမှကျွန်တော်တို့ကကွန်ပျူတာတစ်ခုနဲ့တစ်ခုအကြကွဲပြားမှုရှိအောင်လုပ်တဲ့သဘောအယောင်စီတွေကွဲကွဲပြားပြားစီးစီအောင်ဒါမှမဟုတ်တခြားအကြောင်းတစ်ခုခုကြောင့်ထုတ်ကြတာဖြစ်ပါတယ
် IKEA ကုမ္ပဏီကကစွန်းဦးနဲ့ထောပတ်သီးတွေကိုစမ်းသပ်ကာလမှာအသုံးပြုဖို့ရွေးချယ်ရတဲ့အကြောင်းရင်းကတော့ဒီအသီးနှမျိုးစလုံးရဲ့အခွန်တွေကိုလူတွေကစားသုံးခြင်းမရှိတာကြောင့်ရဲတခါတရံမှာဒစိတ်တက်ထားတဲ့နေရာကကွာကျတတ်တာတွေရဲ့အကြောင်းဖြစ်တယ်လို့ဆိုပါတယ်အခုနှစ်နောက်ပိုင်းမှာတော့အခွန်ကိုပါစားလို့ရတဲ့အသီးနာနေပေါ်လေဆာနဲ့ဒစိတ်ရိုက်ပြီးစားသုံးသူတွေဘက်ကတုံ့ပြန်မှုကိုသိရှိနိုင်အောင်လှုပ်ဆောင်သွားဖို့စီစဉ်ထားကြောင်းပီတာဟက်ကပြောပါတယ်ဒါပေမဲ့လေဆာနဲ့အသီးနာတိုင်းကိုအမှတ်တစိတ်တက်လို့ရတာတော့မဟုတ်ပါဘူးရှောက်သီးလိုအသီးမျိုးရဲ့အခွန်ဟာအခွန်ပေါ်မှာဖြစ်တဲ့အမှတ်အသားနဲ့အနာတွေကိုသူ့လိုလိုပြန်ကောင်းတော့အောင်လှုပ်တတ်တဲ့အစွမ်းအာနိသင်ရှိတာကြောင့်လေဆာနဲ့ဒစိတ်တက်လိုက်တဲ့ဆိုရင်လေ나이အနေငယ်အကြာမှာပျောက်ပြက်သွားတတ်တယ်လို့ဆိုပါတယ် ဒီနိပညာသည်အောင်မြင်တယ်မအောင်မြင်ဘူးဆိုတာကတော့လေဇာနဲ့တစိမ့်တက်ထားတဲ့အသိဉာဏ်တွေကိုစားသုံးသူတွေကဝယ်ယူလို့စိတ်ရှိမရှိဆိုတဲ့တုံ့ပြန်မှုအပေါ်မူတည်မှာဖြစ်ပါတယ်။ဇေဝတ္တူတူဖြစ်တဲ့ Jonas Kulandorf ကတော့
It's actually the first time I see this branding but if it's more sustainable alternative
ဒီလိုမျိုးတစိမ့်တက်ရောက်လာတာဒါပထမဦးဆုံးကျင်တွေ့ဦးတာပါ။ဒါပေမဲ့ဒီနိကပိုးပြီးတော့ပတ်ဝန်းကျင်ထိခိုက်မှုကိုတက်တာမယ်ဆိုရင်တော့ကျွန်တော်ကတော့သဘောကျပါတယ်။အသိဉာဏ်တွေထုတ်တဲ့နေရာတစိမ့်တက်တဲ့နေရာတွေမှာအတုံးချတဲ့ပစ္စည်းနှဲသွားမယ်ဆိုရင်တော့ကျွန်တော်အနေနဲ့ဝယ်စားမှာပါ
။အသေးအနံတွေမှာတက်တဲ့ကုန်ပစ္စည်းအမှတ်တံဆိပ်လေးတွေဟာတခုချင်းအားဖြင့်တိတ်ငယ်ပေမဲ့လည်းရေရှင်မှာတဘာဝပတ်ဝန်းကျင်ကိုကြီးမားတဲ့ဆိုးကျိုးတွေဖြစ်ပေါ်စေတယ်လို့ Friends of Art ကဘာမြေရဲ့မိတ်ဆွေများအဖွဲ့က Kira Box ကပြောပါတယ
်။ We know there's a huge amount of waste across the supply chain before we get to the packaging we see on our shelves.We know that manufacturers and retailers have been trying to decrease this.
ကွန်ပျူစီထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့လက်လီချောင်းချတဲ့သူတွေဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုတက်တာစေအောင်စူးစမ်းဆောင်ရွက်နေကြတယ်ဆိုတာကိုကျွန်မတို့သိပါတယ်။ဒါပေမဲ့ဘက်တီးရီးယားပိုးနဲ့ဆွေးမြေပျက်စီးသွားစေတဲ့တစ်စိတ်တွေမထုတ်နိုင်မချင်းတော့ပတ်ဝန်းကျင်ထိခိုက်မှုလုံးဝမရှိတဲ့အနေအထားရအောင်ကျွန်မတို့လုပ်နိုင်မှာမဟုတ်ပါဘူး။ဆိုလိုချင်တာကအမိုက်ပုံတွေအခုမြင်တွေ့နေရတဲ့ plastic အိတ်တွေပကင်ထုတ်ထားတဲ့အကျဉ်းကျန်နေမရှိတော့ပဲသူ့လိုလိုပျက်စီးပြီးမြေဆွေးဖြစ်သွားတဲ့အထိရောက်ဖို့ကတော့မလွယ်သေးပါဘူးရှင်
။ Eka Supermarket ကုမ္ပဏီကြီးကိုတော့1918ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးဆွီဒင်နိုင်ငံတဝန်းဆိုင်ကွဲပေါင်း1300ကျော်ရှိပါတယ်ခင်ဗျာ။